Kiss me a things, Kimia. Lukula the Megama, Mimanangan Gule, Yuiche, Lekamakisau, Masum Chapet, Tabu, Sangan Library. So Dikiza, blow two jazz of Mazum Savi Simiavania.
Well, this is very significant. It reflects the fact that many countries in the world do not accept the legitimacy of the military coup.
Nyaji Tujabade, Daha Sita, Anna Denyu Mugu, Dea Winde, Lu Gaba Nanga, Mia Piaga, Lemma Kanjabu, Sura Piata like that, Shipade. Diana Demu, Bianle Yodinago, Duyabu, Miolin Nijaze, Sure, the Bole, Shipade. Dilo Anna Deyara, Peluja, Maluemetui, Deyaraba, Sure, a champia chetrigule, Mayongi Jababu. Now be a gem a pet day, son up yat the marri a bo, sit a guy, yes, says and ninninda, drin the marri, a yep hair poor siri a bo, naked dari hale, sick on see a bon yaku, boomu, so you are zibare.
Glovemaga, Tiruni lagama, Yamago, Kanta egu, Masuni wet, halide, sick on zibaga, a soup you red, guzleha, bekanaya the bolus when I met Timare. Ailus Raha, NUG and Nene.
I think that it's, you know, certainly a victory for the NUG.
Daha NUG atwe angwetiye tigebe yashi twara phit de lo tin ma de. NUG ha thru ko sele ko Myanmar nangan ye tiye win ko sele aphit lekhan bo lo la ni ba de. Era ga ro u jor mo thu ma. Tu ga ro tu niya ma selet shi ni ba de. Da ba me u jor mo thun di NUG ye tiye win ko sele phit di. NUG ti Myanmar nangan i deyawin asoya phit ti lo ati mat pyu ra do ma shi de ba wu so ro a ti lo phit la bo atwe myo lin ni lein me so ra ati cha ba be du thon nya le akhu lo phit la da ko nai ko ga NUG atwe tait a ye chi de chi lan ta lan shi ko to twa chin phit ba de
so ro NUG ya thro myo lin ne atai account the paw la bo atwe shi ko ba set lo thin ne lo tin ma le khnya
well I think that Many governments around the world are trying to see how they can productively support the restoration of civilian governance.
Myanmar nangan ma yet ta so ya pyan le po twat la bo ka ba bo ka so ya mya pyan ha a chu shi me thauk khan mu pe bo chu ban ni ja de lo tin ma de. So ro ka ba so ya ri ani ne a di lo thauk khan mu pe nai aw thuro bak ka ba ri lou pe ya ma le so ra sin sa bo lo at pa le me. Nangan de ga ane ne NUG go ati mat pyu ra ga nilan de khu ba. Da ba me de chu asoya ri ga edi asin thi lou chin cha ma ma hop ba bu. Da jao edi asoya ri de cha nilan ne ku nyi nai me nilan dwe go sin sa ya ma phit ba de. A chan ma phat de nilan dwe ngain chan do ni ne a pyaung le phit nai me nilan dwe ne asoya dwe nangan de ga apwe si dwe thauk khan nai aung le lou tin ma de.
Ru ku zle yue che ye kisa saingan na go pyan twa ma su yin Credentials Committee မှာ ရော ထွေထွေ ညီလာခံ မှာ ရော ဒီ ကိစ္စ ကို အများ သဘော အရ consensus နဲ့ ဆုံး ဖြတ် တယ် လို့ ဆို ထား ပါတယ် အဲ့ တော့ ဟာ ဒီ အထူးသဖြင့် တရုတ် နိုင်ငံ တို့ Russia တို့ ဒီ ဘင်လျင် စစ် ကောင်စီ ဘက်က မရက် တည်ရင် တော့ ဘူး ဆို တာ ကို ပြသတ် လိုက် တယ် လို့ မှတ် ယူရင် ရမ်း လား ခင်ဗျာ
I think that China and Russia both try to act in a way that's to their advantage and sometimes that
Russia na nangan lo ha thuru ajo phit thon me nilan ko chosa ywe chin ni ja de lo tin ma de so lo de tabo ga takha tele sit kaun si ne let twe pi takha tele ma sit kaun si ko be phe pi nangan daga tabo da international opinion atai myo pi lite de lo tin ma de da jao akhu lo yak ko chi pi တရုတ် နဲ့ ရုရှား တို့ ဟာ စစ် ကောင်စီ နဲ့ လက် တွဲ လှုပ် ဆောင် မှု မရှိ တော့ ဘူး လို့ မပြော နိုင် ပါ ဘူး ထင် ပါ တယ် ဒီလို ယူ ဆ ရင် မပါး နတ် ရာ ကြပါ လိမ့် မယ် အမှန် ပြော ရ ရင် တရုတ် အစိုးရ ဟာ နာမည် ကောင်း ရ ဖို့ ကြိုးပမ်း နေ တာ ပါ အထူး သဖြင့် သူတို့ အိုလံပစ် ချင်ပ ဖို့ နီးစ လာ ချိန် မှာ ဖြစ် ပါ တယ် ဒါကြောင့် လဲ အခု ကိုယ်စားလှယ် ရွေး ချယ် ရေး ကိစ္စ ကို စိုက်ငံ ဖို့ သဘော တူ ခဲ့ တာ ဖြစ် မှာ ပါ နောက် တစ် ချက် ကလည်း တရုတ် ဟာ မြန်မာ စစ် ဖို့ ဂျုတ် တွေ နဲ့ အလုပ် လုပ် ရ တာ ကို မကြိုက် ပါ ဘူး Eddie Bojok Dwe Kisa Yat Toro Myan Myan Ma Khan Man Lo Ma Ya Nai Ne Tu Re Ba Thuro Ha Si Bwa Ye Ko Si Man Khan Kwe Nai Ne Yi Chin Le Kin Me Cha Ba De Da Chao Tiyauk Ye Bihar Rain Kho Kabalan Si Man Kin Aung Myin Bo So Ra Sit Kaun Si Shi Ni De Mya Myanmar Pi Tu Re Ka San Jin Ni De Mya Ma Phit Nai Ma Bu Myanmar Pi Tu Re Ka Di Bihar Rain Si Man Kin Ha Sit Tat Ko Thauk Khan Bo Atwet Tiyauk Ka Lou Ni De Lo Yu Sa Ni Cha Da Phit Ba De
Okay Tai tai sa sai mae chin ro minute ni ya thadin dauk ga ရုရှားသမ္မတဗလာဒီမာပူတင်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ဟာသူတို့နယူးဒယ်ဟီမှာတွေ့ဆုံပြီးတော့နှစ်နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုကိုအားဖြည့်ဖို့သဘောတူလိုက်ကြပါတယ်ဆိုတော့ဒီနိုင်ငံလုံးကတကယ်ပြောရင်မြန်မာနိုင်ငံစစ်ကောင်စီနဲ့နီးနီးကပ်ကပ်ပေါ်ဒီအကြောင်းမျိုးပြောင်းဆက်ဆံကျင်နေတဲ့နိုင်ငံတွေဖြစ်ပါတယ်ဆိုတော့အခုသတို့နှစ်နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြှင့်ဖို့လှုပ်ဆောင်လိုက်ကြတာဟာမြန်မာပြည်အတွက်ဘယ်လိုရိုက်ခတ်မှုရှိနေတယ်လို့ထင်ပါသလဲ
Well, again, I think that India and Russia have many different national interests. One of those interests is to sell weapons.
ဒီမှာလည်းအိန္ဒိယနဲ့ရုရှားတို့ဟာမတူညီတဲ့အမျိုးသားအကျိုးစီးပွားတွေအများကြီးရှိပါတယ်။အဲ့ဒီတဲကတစ်ခုကတော့လက်နက်ရောင်းချရေးဖြစ်ပါတယ်။ဝင်ငွေကောင်းတဲ့လုပ်ငန်းပါ။နောက်ပြီးမြန်မာနိုင်ငံအပေါ်မှာဩဇာလွှမ်းမိုးခြင်းကြတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။တခြားတစ်ဖက်မှာလည်းရှင်ပြောသလိုပဲကုလသမဂ္ဂမှာမြန်မာကိုယ်စားလှယ်ကိစ္စကိုဆိုင်းငံ့ဖို့လဲရုရှားကသဘောတူခဲ့ပါတယ်။ဆိုလိုတဲ့သဘောကသူတို့ဟာတစ်ဖက်ထဲမှာပုံအော်ပြီးမလောင်ကျင်ဘူးဆိုတာပါပဲ။အိန္ဒိယရဲ့သဘောထားလည်းအလားတူပဲဖြစ်ပါတယ်။အခုအခါအိန္ဒိယအရှိမြောင်မှာမြန်မာဒုက္ခသည်တွေအများအပြားခိုးလုံနေကြတာလည်းတွေ့ရပါတယ်။ဒါဟာလည်းသူတို့မူဝါဒအပေါ်ရိုက်ခတ်မှုရှိစေနိုင်ပါတယ်။
ဟုတ်ကဲ့ခမမြန်မာနိုင်ငံအတွက်အရေးကြီးတဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့အာဆီယံကိုကြည့်မယ်ဆိုရင်အာဆီယံဥက္ကဋ္ဌဟာဘရူနိုင်ကနေပြီးတော့ကမ်ဘောဒီးယားလက်ထက်ကိုရောက်သွားပြီဖြစ်ပါတယ်။အဲ့တော့ကမ်ဘောဒီးယားကမြန်မာနိုင်ငံစစ်ကောင်စီနဲ့ရင်းနှီးဆက်ဆံနေပါတယ်။မြန်မာနိုင်ငံစစ်ကောင်စီကိုလည်းပဲသူတို့အာဆီယံအစည်းအဝေးကိုဖိတ်ဖို့သူကလောဆောနေပါတယ်။ဆိုတော့ဒီလိုလောက်လာတာဟာကမ်ဘောဒီးယားရဲ့နောက်ွယ်မှာတရုတ်ကများတွန်းအားပေးနေလေသလားဆိုတော့လေစဉ်းစားစရာဖြစ်မယ်ထင်ပါတယ်ဘယ်လိုသဘောပါလဲ
I don't know the answer to that question but what I can say is that
ဒီမေးခွန်းအတွက်အဖြေကိုကျမမသိပါဘူးဒါပေမဲ့ဒီကိစ္စမှာအာဆီယံနိုင်ငံတွေကြားသဘောထားကွဲနေတာပါပြည်တွင်းရေးဝင်မဆွဲဆိုသူတွေနဲ့စစ်ကောင်စီရဲ့မြန်မာပြည်သူတွေအပေါ်ကျူးလွန်မှုတွေကိုလက်မခံသင့်ဘူးဆိုသူတွေကွဲနေကြတာပါဒါဟာလာမယ့်နှစ်အတွင်းအာဆီယံအတွက်ပြဿနာတရအဖြစ်ဆက်ရှိနေလိမ့်မယ်လို့ပြောချင်ပါတယ
်အမေရိကန်နဲ့ပတ်သက်လို့လည်းမေးခွန်းတစ်ခုမေးချင်ပါတယ်တလောတုန်းကဘီလ်ရစ်ချဆင်မြန်မာနိုင်ငံကိုသွားတယ်သူကတော့ပုဂ္ဂိုလ်ရေးအစီအစဉ်နဲ့သွားတယ်လို့ဆိုပါတယ်ဒါပေမဲ့မြန်မာတချို့ကဒီဟာကိုစံပြားရှိကြတယ်ဘီလ်ရစ်ချဆင်ကသူတို့နိုင်ငံသားသတင်းသမားကိုခေါ်ထုတ်သွားတယ်မြန်မာနိုင်ငံအတွက်ဘာမှအဆန်ထွက်မလာဘူးဒါအပြင်တနည်းအားဖြင့်သူဟာဒီအမေရိကန်ဘက်ကမြန်မာစစ်ကောင်စီကိုအစိမ့်မပြုတ်ရေးနီလန်းရှာလီသလားလို့တချို့ကစံပြားရှိကြပါတယ်ဒီကိစ္စကခရစ်စတီးယားဘာပြောချင်ပါလဲ
Well I'm sure that Bill Richardson had many motives for his visit but in the past he has been able to intervene in a way that he felt was positive and so I think that you know he wanted to try again and without talking to the regime and finding out what they're thinking it can be
Bill Richardson ဟာဒီခီးစင်လာပြစ်တဲ့အကြောင်းရင်းအများကြီးရှိမှာပါအရင်တုန်းကသူဟာအပြုသဘောဆောင်တယ်လို့ယူဆတဲ့ဝင်ရောက်ဆွတ်ဖက်မှုတချို့လုပ်ခဲ့ဘူးတာရှိပါတယ်။ဒါမျိုးထပ်ပြီးစူးစမ်းကြည့်ကျင်တဲ့သဘောလို့ကျမထင်ပါတယ်။ဒီအတွက်စစ်ကောင်စီနဲ့စကားမပြောချင်ပဲစစ်ကောင်စီရဲ့သဘောထားကိုမသိပဲဒါလုပ်ဖို့မဖြစ်နိုင်ပါဘူး။ဒါကြောင့်အမေရိကန်အစိုးရချက်မှတ်ထားတဲ့ဥပဒေတွေကိုရှောင်လွှဲပြီးပုံကိုရေးအရာနီးလန်းရှာကြည့်တာလို့ပဲထင်ပါတယ
်။ဟုတ်ကဲ့ဒီကုလသမဂ္ဂကိုယ်စားရွေးချယ်ရေးဆိုင်ငံ့တဲ့ကိစ္စနေပါသေးပြီးတော့ညီကုန်းချုပ်မေးရင်နဲ့မေကုန်းကတော့ဒီလိုကိုယ်စားလှယ်ရွေးချယ်မှုဆိုင်ငံချင်းခံရတဲ့နိုင်ငံဟာမြန်မာနိုင်ငံစစ်ကောင်စီနဲ့တာလီဘန်အာဖဂန်နစ္စတန်ကတာလီဘန်တို့ကိုတကယ်နဲ့သူတို့ပြောထားတာတွေ့ရပါတယ်ဆိုတော့ဒါဟာမြန်မာစစ်ကောင်စီနဲ့တာလီဘန်ကိုတရမ်းတစားတဲ့သတ်မှတ်လိုက်တယ်ဆိုတဲ့သဘောများလားခင်ဗျာ
Well certainly they see the military regime as an illegitimate government just as they see the Taliban as an illegitimate government and in addition the Taliban you know has used brutal methods to exert control over its population
တရားရာကတော့တာလီဘန်တွေကိုတရားဝင်အစိုးရအဖြစ်လက်မခံကြသလိုမြန်မာစစ်ကောင်စီကိုလည်းတရားဝင်အဖြစ်လက်မခံကြဘူးဆိုတာပဲဖြစ်ပါတယ်နောက်တစ်ချက်ကတာလီဘန်တွေဟာအာဏာပြန်လည်ရရှိရေးကြိုးပမ်းခဲ့တဲ့နှစ်တွေအတွင်းပြည်သူလူထုအပေါ်ရက်စက်ကြမ်းကြုတ်တဲ့နီလန်းတွေကိုတုံးခဲ့ပါတယ်။မြန်မာစစ်ကောင်စီကလည်းလွန်ခဲ့တဲ့ဆယ်လတာအတွင်းလူတွေထောင်နဲ့ချီတေဆုံရလောက်အောင်ရက်စက်ကြမ်းကြုတ်ခဲ့ပါတယ်။ဒါမျိုးတွေဟာကမ္ဘာဘယ်နေရာမှာမှတရားဝင်အစိုးရအဖြစ်ရှိမနေသင့်ပါဘူး။